Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 58လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီညမှာထွေးချတဲ့သတင်းတွေကတော့အမေရိကန်မှာ73နာရီတွင်ပြစ်ခတ်မှုနှစ်ခုဖြစ်သွားတာကြောင့်လူ29ဦးသေဆုံးသွားပြီးတဲ့နောက်မှာတမရကအဲ့ဒီပြစ်ခတ်မှုကိုဖြစ်တင်ရှုတ်ချလိုက်ပါတယ်။ဟောင်ကောင်မှာအထူးတွေတပိတ်ခေါ်ထားတာကြောင့်လူတွေအလုံးမသွားနိုင်ဖြစ်နေပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအစီအခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။ဒီလိုထွေးချတဲ့သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့တင်ပြပေးသွားမှာပါခင်ဗျာ
။ခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ရင်မြန်မာနိုင်ငံအတွက်တိသာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ That the military's dominance of the economic and political life of Myanmar is the major factor in holding back the economic and political
ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ကြရပါမယ်။တစ်ဆက်တည်းလူ့ခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအရက်ဖက်အဖွဲ့ရဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့ဥပဒေပြုအမတ်တင်နဲ့တွေ့ဆုံခဲ့တဲ့အလားအလာနဲ့အတူရာသီတုတ်ကွေးဖြားနာသူတွေကမှ H1N1 တုတ်ကွေးကြောင့်သေဆုံးသူ88ယောက်အထိရှိလာနေတဲ့အကြောင်းနဲ့အတူရှစ်လေးလုံးအရေးတော်ပုံ32နှစ်ပြည့်နှစ်ပတ်လည်အကျိုးမြင်ခွင့်ကြောင့်လည်းပြောပြပေးဦးမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတွင်းကမြို့နှမြို့မှာ73နာရီအတွင်းမထူးတဲ့တနသမနှုတ်ရဲ့ပြစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးပြီးဒါဇင်နဲ့ချီတိကြိုက်တန်ရရသွားခဲ့တာကြောင့်ပြစ်ခတ်မှုရဲ့နောက်ကွယ်ကအကြောင်းရင်းကိုအနာဘိုင်းနဲ့စုံစမ်းဖော်ထုတ်နိုင်မှုစူးစမ်းနေကြပါတယ်။ဒီပြစ်ခတ်မှုကိုပြစ်တင်ရှုတ်ချကြောင်းသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားပါတယ်။မနေ့ကတော့တက်ဆက်ပြည်နယ်အယ်ဖာပါဆိုနယ်အိုဟိုင်းပြည်နယ်ဒေတွန်မြို့တို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းသေဆုံးသွားကြသူတွေကိုလေးစားသမှုပြုတဲ့အနေနဲ့အစိုးရရုံးတွေမှာနိုင်ငံတော်အလံကိုငားလိုက်ကြတဝက်ဖယ်လွှင့်ထူထားကြဖို့သမ္မတထရမ့်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။တက်ဆက်ပြည်နယ်အယ်ဖာဆိုမြို့ကပြစ်ခတ်မှုကိုပြည်တွင်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးတည်ထောင်ပေးနိုင်ဖို့ဆွဲချက်တင်သွားမယ်လို့သက်ဆိုင်ရာယာရှိတွေကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအတွင်းမှာမုန်တရားအတွက်နေရာမရှိကြောင်းနဲ့အနာဂတ်မှာဖြစ်လာတဲ့တိုက်ခိုက်မှုတွေကိုဟန်တားနိုင်ဖို့အများအပြားကိုလှုံ့ဆော်တာပြီးဖြစ်ကြောင်းလည်းသမ္မတထွန်းကသတင်းတောက်တွေကိုတင်းငွေနေနေမှာပြောပါတယ်။ဒီတပ်ဖြတ်မှုတွေဟာစိတ်ပိုင်းဆိုင်ရာပြဿနာကြောင့်လာဖြစ်ပြီးတင်းနယ်လာနေမနဲ့မှာဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောမယ်လို့ဆိုပါတယ်။တနသမားကကြီးကအင်းကြီးဝတ်ထားပြီးအိုဟိုင်းယိုပြည်နယ်ဒေတွန်မြို့ကညဘက်လူစီကားတဲ့နေရာမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူ9ဦးသေဆုံးပြီးတော့29ဦးထိခိုက်ဒဏ်ရာသွားခဲ့ပါတယ်။
ပြည်ကရတဲ့ဘက်အတွက်ပါရှန်ပင်လယ်ကွေ့မှာအီရန်နိုင်ငံကပြပရင်နဲ့တမောတစ်စင်းနဲ့တမောဝန်ထမ်း9ဦးတို့ကိုဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင် IRNA သတင်းဌာနကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။ဒါဟာတလားဒီဘအတွင်းအီရန်တော်လိုင်းအစောင့်တပ်ဖွဲ့ကပါရှန်ပင်လယ်ကွေ့ရဲ့တတိယကြိမ်မြောက်ရင်နဲ့တမောတစ်စင်းကိုဖမ်းဆီးရတယ်ဖြစ်ပါတယ်။အခုဖမ်းဆီးခံရတဲ့ရင်နဲ့တမောကို Hormuz ဂျေလက်ကြားမြောက်ပိုင်းဖာရစီကျွန်းနာမှာပြည်ကရတဲ့ဘုတ်တုံးနေ့ကဖန်စီကေတာလို့အီရန်တော်လိုင်းအဆောင်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီတင်မော့ဟာအီရန်နိုင်ငံထွက်လောင်စာလီတာ9သိန်းကိုမှောင်ခိုတဲ့ဆောင်လာပြီးပါရှက်ဘလူဘေးကအာရဗ်နိုင်ငံတွေစီကိုတယ်ယူပေးဆောင်ပေးတာဖြစ်တယ်လို့အီရန်အဆောင်တပ်ဖွဲ့ကကိုးကားပြီးနိုင်ငံပိုင်သတင်းဌာနကပြောပါတယ်။ကမ္ဘာ့ရေနံစကွက်မှာအီရန်ရဲ့ရေနံပုတ်ကုန်ကိုဖျက်တောက်ဖို့ကြိုးစားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပေးဆိုမှုတွေကြားမှာအီရန်ရဲ့ရေနံတွေမှောင်ခိုကုခါမာကိုအီရန်ဆိုရကဆိုရည်ကြတာပါ။ဖန်စီထားတဲ့တင်မော့ရဲ့အမည်နဲ့ဖန်ခံထားတဲ့သမောသားတွေဗေနိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အီရန်သတင်းမှာဖော်ပြထားပါဘူး။ကမ္ဘာ့ရေနံတင်ပို့မှုအဆင့်9နေရာမှာရှိတဲ့ဒီဒေသကယူနန်တွေကိုတည်ဆောင်းတဲ့ယူနန်တွေသမောတွေဟာကျင်းမြောင်းတဲ့ဟွန်ဘုတ်ရေလက်ကြားရနေတည်ယူကြရတာဖြစ်ပါတယ်ခင
်ဗျ။ Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Micronesia နဲ့အမျိုးသားလူမျိုးရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့ဆွေးနွေးမှုတွေစတင်နေပြီဖြစ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကပြောပါတယ်ဒီသဘောတူညီချက်ကဒေတာရင်းတရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်လှုပ်ဆောင်နိုင်ဖို့အမေရိကန်ကိုအထောက်အကူပြုစေမှာဖြစ်ပါတယ် Compact of Free Association လို့ခေါ်တဲ့ဒီသဘောတူညီချက်ရအမေရိကန်နဲ့မက်ခရိုနီးရှားပြည်ထောင်စုအပြင်မာရှယ်ကျွန်းစုတွေနဲ့ပါလောက်တို့ရဲ့လေကြောင်းရေကြောင်းပိုင်တဲ့နယ်နိမိတ်အားလုံးကိုတည်ထောင်အသုံးပြုခွင့်ရမှာဖြစ်ပါတယ်အပြန်အလှန်ဖြစ်တဲ့အဲ့ဒီကျွန်းစုတွေကအမေရိကန်ရဲ့ဗန္ဒိုင်းဆိုင်ရာအကူအညီကိုပြန်ရကြမှာပါဒီကျွန်းစုတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်လုံခြုံရေးလွတ်လပ်စွာရပ်တည်နေထိုင်ခွင့်နဲ့ငြိမ်းချမ်းရေးတို့အတွက်အမေရိကန်ပြည်ထောင်စုကကူညီလှုပ်ဆောင်ပေးသွားမယ်ဆိုတာကိုပြောကြားလို့ကြောင်းနိုင်ငံသားဝန်ကြီးတဦးအနေနဲ့ပထမဆုံးချိန်မိုက်ခရိုနီးရှားကိုရောက်နေတဲ့အချိန် ဝန်ကြီးပွန်ပေယိုကပြောပါတယ်တရုတ်နိုင်ငံကဒီသူတို့ဒေတာအတွင်းတိုးချဲ့လှုပ်ဆောင်လာနေတာကြောင့်ဒီကျွန်းနိုင်ငံလေး၃ခုကမကြသေးခင်နှစ်တည်းအတွင်းမှာပဲအမေရိကန်နဲ့မဟာဗျူဟာမြောက်သဘောတူညီချက်တွေလက်မှတ်ရေးထိုးခဲ့ကြပါတယ်တရုတ်တို့ရဲ့လှုပ်ဆောင်မှုတွေဟာရန်လိုပြီးတည်ငြိမ်မှုကိုပြပြစေတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းဩစတြေးလျနိုင်ငံဆစ်ဒနီမြို့ကိုရောက်ရှိနေစဉ်ပြောကြားခဲ့ပါတယ်
ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးညှိနှိုင်းပွားမှုတွေဟာတောင်ကိုရီးယားနိုင်ငံစီးပွားရေးပြန်လည်ဥမ္မာအောင်လုပ်ဖို့တတိပေးလိုက်တယ်လို့ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတင်နာနေကပြောပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့အတူစီးပွားရေးပူးပေါင်းဆောင်ရွက်ရင်ကိုရီးယားနှစ်နိုင်ငံအနေနဲ့ဂျပန်နိုင်ငံရဲ့စီးပွားရေးအကြီးဆုံးနေမှုကိုပယ်ဖျက်နိုင်လိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုယုံကြည်ကိုးစားရတဲ့ကုန်သွယ်ဖက်နိုင်ငံအစင်းကနေပြပြလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့အကြီးတန်းလက်ထောက်အရာရှိတွေနဲ့တွေ့ဆုံရမှာအခုလိုပြောကြားလိုက်တာပါဒုတိယကမ္ဘာစစ်အတွင်းကတောင်ကိုရီးယားလူမျိုးတွေကိုဂျပန်စစ်တပ်ကအာဓမခိုင်းစေတဲ့သမိုင်းကြောင်းနဲ့ပတ်သက်ပြီးတောင်ကိုရီးယားတရားဝင်တစ်ခုကဂျပန်ကုမ္ပဏီတချို့အပေါ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံဘက်ကတောင်ကိုရီးယားနိုင်ငံကိုပို့နေတဲ့ဂျပန်ပို့ကုန်တွေကိုတခြားတင်ကြပ်တာဖြစ်ပါတယ်ခင်ဗျ
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းလိုမီတာ25 kHz 11965ဒိုင်းလိုမီတာ32 kHz 9300ဒိုင်းလိုမီတာ57 kHz 585တို့ချင်းစနစ်တကျရေမှာဒိုင်းလိုမီတာ190 kHz 1505နဲ့ပြောင်းထုတ်နေပါလိမ့်ရှင
်ဒီအမေရိကန်တန်ကတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာစစ်တပ်ကိုထောက်ခံပေးနေတဲ့စစ်ပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစီအစဉ်စာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့တပောင်းပုံဝင်ချင်းစောင့်ကြည့်ရေးနိုင်ငံကအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့အရေးမူတွေလှုပ်ဆောင်မှုတောင်းဆိုပါတယ်အစီအစဉ်ခံစားကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအစုအဖွဲ့ကြီးတွေဖြစ်ကြတဲ့ဥပိုင်စီးပွားရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကုလသမဂ္ဂအစီအစဉ်ခံစားကအလေးပေးသုတေသနပြုထားတာပါ။ဥပိုင်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကစီးပွားလုပ်ငန်းပေါင်း120ကိုပန်ဆိုင်ထားပြီးလို့အဲ့ဒီလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့တခြားစီးပွားရေးလုပ်ငန်း28ခုရှိနေပြီးအဲ့ဒီလုပ်ငန်းတွေကအစိုးရဘတ်ဂျက်ပြင်ပကနေတက်မတော်ကိုပံ့ပိုးပေးနေတယ်လို့အစီအခံစာမှာဖော်ပြပါတယ်မြန်မာတပ်မတော်ဟာအာဏာကိုဆက်လက်ချုပ်ကန့်ထားနိုင်ရေးအတွက်အရသာအစိုးရရဲ့စောင့်ကြည့်ခြင်းမခံရအောင်တိုင်းသားလူနည်းစုတွေပေါ်အခွင့်အရေးချိုးဖောက်မှုတွေကိုအဲ့ဒီစီးပွားရေးလုပ်ငန်းတွေကရရှိတဲ့ရန်ပုံငွေတွေကနောက်ွယ်ကနေပံ့ပိုးပေးနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကုမ္ပဏီတွေနဲ့ထိတွေ့ဆက်ဆံပြီးစီးပွားလုပ်နေကြတဲ့နိုင်ငံခြားကုမ္ပဏီ59ခုရှိကြောင်းနဲ့အဲ့ဒီအထက်ကအများစုဟာတရုတ်တောင်ကိုရီးယားဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေဖြစ်ကြောင်းအစီအခံစာမှာဖော်ပြပါတယ်။
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားညှင်းပွားနေတဲ့ကက်ရှမီးယားပြည်နယ်ရရှိခံစားနေတဲ့အထူးအဆင့်တန်းခွင့်ရေးတွေကိုရုတ်သိမ်းကြောင်းအိန္ဒိယဟင်ဒီအမျိုးသားရေးဝါဒီအစိုးရကကြေညာလိုက်ပါတယ်။ဒီကြေညာချက်ကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားပြည်နယ်အတွင်းတုံ့ပြန်မှုတွေပေါ်ထွက်လာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အဲ့ဒီပြည်နယ်အတွင်းလုံခြုံရေးရဖိနှိပ်ချုပ်ချယ်မှုတွေတင်းတင်းကြပ်ကြပ်လုပ်ခဲ့ပြီးနိုင်ပိုင်းကြာမှာကက်ရှမီးယားပြည်နယ်ကိုအထူးအဆင့်တန်းပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်390ကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြသိမ်းခဲ့ကြောင်းအိန္ဒိယပြည်ထောင်ဝန်ကြီးဌာနအမစ်ရှာကကြေညာခဲ့တာပါပုံမှန်390ရကက်ရှမီးယားပြည်နယ်အစိုးရတွေပြည်နယ်အတွင်းဥပဒေတွေကိုကိုပိုင်ပြဋ္ဌာန်းနိုင်တဲ့အပြင်နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးဆိုင်ရာကိစ္စတွေကလည်းလို့ကျန်တဲ့ကိစ္စတွေမှာလွတ်လပ်စွာလုပ်ပိုင်ခွင့်ရရှိထားတာပါဒီဥပဒေနဲ့ပတ်သက်ပြီးကြေညာချက်ကိုအိန္ဒိယအတိုက်ခံပါတီတွေကအပြင်းထန်ကန့်ကွက်ကြရပြီးအခြေခံဥပဒေနဲ့ငြင်းညွတ်ပူးတော်တောက်ပြကြပါတယ်ခင်ဗျ
ဟောင်ကောင်ကျွန်းမှာဒီကနေ့အထူးသဖြင့်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုတော်ဖို့အခက်အခဲဖြစ်နေပြီးလေရင်ခီးစဉ်200လဲဖြစ်လိုက်ရပါတယ်။ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအင်မတန်အနေဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကကြော်တော့နောက်ကပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။သူမရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကပယ်ချလိုက်ပြီးသူအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိအောင်စ조사လုပ်ဆောင်သွားမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်ဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထားတဲ့သူတွေပြန်လွတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေတာကိုလည်းအစိုးရကပြန်လွတ်ပေးမှာမဟုတ်ကြောင်းကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်ကျွန်းနောက်ကျောင်းပြန်လဲလို့မရအောင်ဆန္ဒပြသူတွေကလုပ်ဆောင်နေပြီးဆန္ဒပြပွဲတွေကြောင့်မြို့တော်ရဲ့စီးပွားရေးထိခိုက်ညှင့်နာစေတယ်လို့ပြောပါတယ်။တနင်္ဂနွေနေ့တော့ကလည်းဆန္ဒပြပွဲတွေနေရာတော်များများမှာဖြစ်ပေါ်ခဲ့ပြီးတချို့နေရာတွေမှာထိတိုက်အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်လုံလင်းရဲတွေရဲ့မျက်ရည်ရိုးဘုံတွေရဲ့ရံကရှောင်နေမဲ့နီလန်းပေါင်းစုံကိုဆန္ဒပြသူတွေကတုံ့ငဲကြပါတယ်။တရုတ်ပြည်မှာရုပ်ကိုတရားခံလွှဲပြောင်းပေးမဲ့ဥပဒေချမ်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုရင်တရင်ပတ်၉ဘတ်ဇက်တိုက်ကြာမြင့်လာပြီဖြစ်ပါတယ်။
အစ်ဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာဒီကနေ့တနင်္လာနေ့မှာရင်းနှီးမှုတစ်ခုဖြစ်ပြီးပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်အနည်းဆုံးအသေးဆုံးလူ19ဦးသေဆုံးပြီးလူ30တန်းရရှိသွားခဲ့ပါတယ်။ကာရိုမြို့ရဲ့ကကင်ဆာကုသရေးအဖွဲ့အစည်းအဆောက်အဦနာလမ်းပြောင်းမြန်မောင်းလာတဲ့ယင်းတစည်းကတခြားကား3စီးကိုတိုက်မိပြီးနောက်ပောက်ကွဲသွားခဲ့တာပါ။ပောက်ကွဲမှုကြောင့်ဆေးရုံရဲ့တတိယဓာတ်အထိပျက်စီးမှုတွေရှိခဲ့တယ်လို့မြေပြင်သက်တေတူကရိုက်တာသတင်းဌာနကိုပြောပါရယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့ဒါဟာတိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုတော့တရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်
။ကမ္ဘောဒီးယားနိုင်ငံမှာမျိုးဆက်တစ်ခုလုံးကိုဖျက်ဆီးပစ်ခဲ့တဲ့ခမာနီကွန်မြူနစ်ပါတီရဲ့သဘောထားရေးရာအကြီးအကဲဟောင်းနှုံချဟာအသက်63နှစ်အရွယ်မှာတင်းငွေနေကကွယ်လွန်သွားပါပြီ။သူဟာလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်ဆန့်ကျင်တဲ့ရာဇဝတ်မှုဆစ်ရာဇဝတ်မှုစတဲ့ပြစ်မှုကြီးတွေနဲ့ကုလသမဂ္ဂကကြောရောင်နောက်ခံပေးထားတဲ့ရာဇဝတ်ခုံရုံးကချမှတ်ထားတဲ့ထောင်ဒဏ်တသက်တကျုံးကိုကြားခံနေရစဉ်ကွယ်လွန်သွားတာဖြစ်ပါတယ်။နှုံချဟာခမာနီတွေကိုဗီယက်နမ်တပ်ဖွဲ့တွေကတိုက်ထုတ်လိုက်တဲ့အချိန်အထိကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ89ခုနှစ်တည်းအကြာအုပ်ချုပ်ခဲ့တဲ့ခမာနီကောင်းဆောင်ပိုးပေါ်ရဲ့ညာလေယုံညီအကိုတော်နံပါတ်1အဖြစ်လူသိများပါတယ်။စစ်ကွင်းရင်ဆန်နဲ့ပြည်ပြည်စုံနဲ့လူမှုဘဝထူထောင်နိုင်ရေးအတွက်ခမာနီတွေရဲ့ကြိုးပမ်းအားထုတ်မှုကြောင့်မြို့ပြမှာရှိတဲ့လူတွေကိုကျေးလက်ဒေသကိုပို့ပြီးရဲဘက်စခန်းကိုခိုင်းစေခဲ့တာပါ။ခမာနီတွေရဲ့အဲ့ဒီအစီအစဉ်အတွင်းအစာငတ်တာ၊ယောဂါကုသတာ၊အလုပ်အလွန်ကျွံလို့ရတာနဲ့တပ်ဖြတ်မှုတွေကြောင့်အဲ့ဒီအချိန်ကကမ္ဘောဒီးယားရဲ့လူဦးရေစုစုပေါင်း၄ဘုံ၃ဘုံကျော်နဲ့ညီမျှတဲ့တိတ္တသမ9တန်းတည်ဆုံခဲ့ကြရပါတယ်။အဲ့ဒီအစီအစဉ်ကိုနှုံချာကတိုက်ရိုက်ကြည့်ကြကုကဲကြတာလို့သူတေတီတွေကယုံကြည်ထားကြပါတယ်။ဆူဒန်နိုင်ငံကဂျာဗျစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့နဲ့ဆန္ဒပြညွန်ပေါင်းအဖွဲ့တို့အကြားအဖွဲ့ကခေါင်းဆောင်တွေအကြားတင်းငွေတွေကအာနာခွဲဝေအုပ်ချုပ်ရေးဆိုင်ရာသဘောတူညီချက်ရလိုက်ပါပြီ။ဆူဒန်မှာရေနံစေးတွေအစမတန်ထိုးတက်သွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလမှာဆန္ဒပြပွဲတွေစတင်ဖြစ်ပေါ်ခဲ့ရာကအဆုံးသတ်မှာအာနာရှင်တမရအိုမာအယ်ဘရှာယာဒူကနှုတ်ထွက်ပေးရတဲ့အထိဖြစ်သွားခဲ့ပြီးတဲ့နောက်အခုလိုအာနာခွဲဝေအုပ်ချုပ်ဖို့သဘောတူညီချက်ရသွားခဲ့ကြတာပါ။စစ်တပ်ကအီပီလာမှာဖိအားပေးခဲ့ပြီးတမရအယ်ဘရှာယာဒူကနှုတ်ထွက်အောင်လှုပ်ဆောင်ပေးခဲ့ပေမဲ့နှစ်ပေါင်း30ကြာအာနာကိုချုပ်ကန့်ထားခဲ့တဲ့တမရအယ်ဘရှာမရှိတော့တဲ့နောက်ပိုင်းတိုင်းပြည်မှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြနေကြတာပ
ါတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်ကျွန်တော်တို့ VOA American တိုင်းကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလားကနေပြီးတော့နေ့စဉ်ည10နာရီခွဲနဲ့မနေ့9နာရီခွဲအချိန်လေးမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ Intersect 17နဲ့ Mia Set 3တို့ကနေပြီးတော့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြင်သတင်းဆောင်ပါတွေသတင်းပတ်စင်ကန်တာတွေကိုကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုစက်တိုက်နာဆင်ကြရပါမယ်နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ဘူးဆိုရင်မြန်မာနိုင်ငံအတွက်သိသာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးမစ်ရှင်ကပြောလိုက်ပါတယ်။မြန်မာဆွေးရစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေကိုလည်းဒါဟာနိုင်ငံတကာဥပဒေတွေချိုးဖောက်တယ်လို့ဖြစ်နေတယ်လို့သတိပေးလိုက်တယ်လို့မြန်မာစစ်တပ်ကိုစီးပွားရေးအရာပိတ်မှတ်ထားအရေးယူဖို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအစိုးရတွေကိုပါတိုက်တွန်းသွားပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညိုကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးမှာစစ်တပ်ကအုပ်စိုးထားရဲဆိုတဲ့အချက်ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဒီအချက်လက်ရှာဖွေရေးမစ်ရှင်ရဲ့ပြီးခဲ့တဲ့အစီအစဉ်မှာထောက်ပြခဲ့ပြီးတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်ထဲမှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေကိုအသေးစိတ်ကိုချပြလိုက်တာပါမြန်မာစစ်တပ်ဟာအဲ့ဒီစီးပွားရေးအကျိုးမြတ်တွေကိုတုံးပြီးတော့ပြည်တွင်းမှာလူခွင့်ချိုးဖောက်မှုတွေချိုးဖောက်တယ်လို့ဒီရာဇဝတ်မှုတွေကနေလည်းကင်းလွတ်ခွင့်ရနေတယ်လို့ကုလသမဂ္ဂဒီဖွဲ့ရဲ့အစီအစဉ်မှာထောက်ပြပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစကြတဲ့ကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေပြီးတော့ဒီစစ်စင်ရေးအတွက်ဆိုတော့ဒေါ်လာ10တန်းကျော်စစ်တပ်ကိုထောက်ပံ့ကူညီခဲ့တယ်လို့လည်းဖော်ပြပါရတယ်။ဒါကြောင့်လည်းပဲရခိုင်မှာဖြစ်သွားတဲ့ရာဇဝတ်မှုတွေအတွက်အဲ့ဒီစီးပွားရေးလုပ်ငန်းတွေကတာဝန်ရှိသူတွေကိုပါနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းကုလသမဂ္ဂမစ်ရှင်အကြီးအကဲကပြောပါရတယ်။မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကန်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာလည်းစစ်တပ်စီးပွားရေးနဲ့တနည်းတဖုံဆက်ဆက်လုပ်ကိုင်နေကြတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေကိုသတိပေးပြီးတော့ဒါဟာနိုင်ငံတကာဥပဒေကိုပါချိုးဖောက်တယ်လို့ဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့ဒီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုဒီက VOA ကိုပြောပါရတယ်
။ The international community has obligations under international human rights law.
နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကနိုင်ငံတကာစီးပွားရေးကုမ္ပဏီတွေအနေနဲ့လူ့ခွင့်ရေးကိုကာကွယ်မြင့်တင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတိုးတက်လာဖို့ဆိုရင်တော့ မြန်မာနိုင်ငံရေးနဲ့စီးပွားရေးမှာမြန်မာစစ်တပ်ကအုပ်ဆိုးထားတာကိုဖယ်ရှားဖို့ဆောင်ရွက်ခြင်းကသာတစ်ခုတည်းသောနည်းလမ်းဖြစ်ပါတယ
်မြန်မာနိုင်ငံတွင်းအထူးသဖြင့်ဆိုရင်တော့တိုင်းသားမျိုးဆက်ဒေသတွေမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့လည်းဥပဒေအရဆောင်ရွက်ဖို့တာဝန်ပြည့်ရှိတယ်လို့ကုလမစ်ရှင်ကထောက်ပြပါတယ်ဒါမှမဟုတ်မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုတွေအတွက်အဓိကအဟန့်တာကစစ်တပ်ဖြစ်နေတာမို့လို့သူတို့အနေနဲ့ဒီအစင်ကစားမှာစစ်တပ်ကိုအဓိကဖြစ်မှတ်ထားပြီးတော့ရည်ရွယ်ဖို့တိုက်တွန်းရတာဖြစ်တယ်လို့ခရစ်စီတူကြီးကရှင်းပြပါတယ
် Certainly the Myanmar government as a whole has responsibilities
မြန်မာအစိုးရအနေနဲ့တာဝန်အပြည့်ရှိပါတယ်နိုင်ငံရေးဥပဒေအောက်မှာဥပဒေပိုင်းအရတာဝန်လည်းရှိပါတယ်နိုင်ငံရေးဥပဒေတွေမှာအရက်ဖက်အစိုးရနဲ့စစ်တပ်အကြားတိတိကျကျပိုင်းခြားထားတာမို့မြန်မာအစိုးရမှာလည်းတာဝန်အပြည့်ရှိပါတယ်ဒါပေမဲ့ကျွန်တော်တို့သိထားရမှာကမြန်မာစစ်တပ်ကစီးပွားရေးရောနိုင်ငံရေးမှာပါအုပ်ဆိုးထားတဲ့အချက်ပါကျွန်တော်တို့ဘက်ကတော့ရိုးရိုးရှင်းရှင်းလေးပါဒီအချက်ပေါ်မူတည်ပြီးကျွန်တော်တို့ကစစ်တပ်ကိုပြစ်မှတ်ထားတာပါကျွန်တော်တို့ရထားတဲ့အထောက်အထားအချက်လက်တွေကစစ်တပ်ကိုနိုင်ငံရေးနဲ့စီးပွားရေးကနေမဖယ်ထုတ်နိုင်ဘူးဆိုရင်တော့မြန်မာနိုင်ငံမှာတိတာတင်ရှားတဲ့ပြောင်းလဲမှုဖြစ်မလာနိုင်ပါဘူး
မြန်မာအစိုးရအနေနဲ့ကတော့လူခွင့်ကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့ဒီကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကိုအတိအမှတ်မပြုတ်လို့ပဲပြည်တွင်းကိုလည်းဝင်ရောက်စုံစမ်းခွင့်မပေးပါဘူးဒါမှမဟုတ်သူတို့အနေနဲ့အခြားနိလန့်နဲ့ဒီလူခွင့်ဆိုင်ရာချက်လက်တွေကိုစူးစမ်းရယူနိုင်ခဲ့ပြီးတော့အခုလိုမျိုးသုံးသပ်ချက်တွေထုတ်နိုင်ခဲ့တယ်လို့ခရစ်စီတိုဒီက VOE ကိုပြောပါတယ
်။ The Myanmar government chose not to cooperate with us.
မြန်မာဆူရဘက်ကပူပေါင်းဆောင်ရွက်မှုမရှိပါဘူး။ဒီပေါ်ကျွန်တော်တို့ဘက်ကသူတို့နဲ့လက်ရစကားပြောဆိုလို့မရတာကြောင့်စိတ်ပျက်မိပါတယ်။သူတို့ရဲ့အမြင်ကိုလည်းမသိရဘူးပေါ့။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတရင်အချက်လက်တွေအများကြီးစုဆောင်းနိုင်ပါတယ်။ပြီးခဲ့တဲ့နှစ်နဲ့အတွင်းမှာဆိုရင်လူခွေချိုးပေါက်ခင်ရသူတွေနဲ့မျက်မြင်တွေစုစုပေါင်း1500ကျော်ကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။နောက်သက်သေရာဂဏန်းကိုလည်းတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒါတွေကကုလသမဂ္ဂအဖွဲ့အစည်းတွေကလူတွေ၊တန်တမန်တွေ၊တရင်တောက်တွေ၊ပညာရှင်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကပုံကိုယ်တွေပါ။အဓိကဆုံးရှုံးတာကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်တာပေါ့လေ။ဒါကမြန်မာအစိုးရအတွက်လည်းဆုံးရှုံးမှုပါ။သူဘက်ကအမြင်ကိုပြောဆိုခွင့်ဆုံးရှုံးတာပါ
။သူတို့အနေနဲ့နောက်ဆုံးရထားတဲ့လူခွင့်ဆိုင်ရာချက်လက်တွေအထူးဖြစ်ဆိုတော့ရခိုင်ဒေသမှာအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်ကြားဖြစ်တဲ့စေဘရစ်ခါတွေကြောင့်ဒေသခံတွေခံစားနေရတဲ့အခြေအနေတွေကိုလာမယ့်စက်တင်ဘာလထုတ်ပြန်မယ့်အစည်းအဝေးမှာအသေးစိတ်ထည့်သွင်းမယ်လို့ခရစ်စီတိုဒီကပြောပါတယ်။အခုဒီအစည်းအဝေးကတော့စစ်တပ်ရဲ့စီးပွားရေးကွန်ရက်ကိုအဓိကထားဖော်ပြခဲ့တာပါ။မြန်မာစစ်တပ်နဲ့စီးပွားရေးကပတ်သက်နေတဲ့နိုင်ငံကုမ္ပဏီ60ထဲမှာပြင်သစ်ဘယ်ဂျီယံဆွစ်ဇာလန်ဟောင်ကောင်နဲ့တရုတ်ကစီးပွားရေးကုမ္ပဏီတွေပါဝင်တယ်လို့အစည်းအဝေးမှာဖော်ပြပါရယ်။ဒါပြင်အစ္စရေးအိန္ဒိယကိုရီးယားနဲ့တရုတ်ကစူရပိုင်လုပ်ငန်းတွေအပါအဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုတွေမှာပတ်သက်နေတယ်လို့လည်းဖော်ပြပါရယ်။ဒါကြောင့်လည်းစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူတံခတ်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာယင်းနှိမ့်နှံသူတွေအနေနဲ့လည်းမြန်မာစစ်တပ်နဲ့မပတ်သက်ဖို့ဒီအစည်းအဝေးမှာတိုက်တွန်းတောင်းဆိုပါရယ်။အခုဒီအစီအစဉ်လာတဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမယ်အခုချက်တိတုံ့ပြန်ချက်မရသေးပါဘူးခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်ဒါနဲ့တစ်ဆက်တည်းလူခွင့်ရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုလည်းပြောပြပေးသွားပါဦးမယ်မြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုလွတ်လွတ်လပ်လပ်စုံစမ်းဖော်ထုတ်နိုင်ဖို့လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအတွက်အရက်ဖက်အဖွဲ့အစည်းတွေဟာဥပဒေကြမ်းဆိုင်ရာလွှတ်တော်ကော်မတီတွေနဲ့တွားရောက်တွေ့ဆုံခဲ့ကြပါတယ်။လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားမှုတွေတဲကတစ်ခုဖြစ်တဲ့ဥပဒေပြုအမတ်တွေနဲ့ဒီတွေ့ဆုံမှုမှာဘလို့အလားအလာအခြေအနေတွေရှိပါသလဲ။မဆုမောင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
လက်ရှိမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့တက်တဲ့ဟာလာမယ့်စက်တင်ဘာလအတွင်းမှာကုံဆုံတော့မှာဖြစ်တဲ့အတွက်အသစ်ပြန်လည်ဖွဲ့စည်းမဲ့ကော်မရှင်တစ်အနေနဲ့ပိုလွတ်လပ်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်မှုပြည်ထောင်စုလွှတ်တော်ကိုမြန်မာအရက်ဖက်အဖွဲ့အစည်း20ကျော်ကတောင်းဆိုခဲ့ကြတာပါဒီကနေ့မှာတော့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေနေပြည်တော်ထိသွားရောက်ပြီးတော့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနောက်မျိုးသားလွှတ်တော်နိုင်ငံသားများ၏မူလအခွင့်အရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာကော်မတီတို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမျိုးသားလွှတ်တော်ကော်မတီနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြမလူခွေလှူရှာသူညီညာချင်းမြမရဲ့ဒါရိုက်တာဦးအောင်မြင့်မင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။အဲ
့တော့ကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်း24ဖွဲ့ပေါင်းပြီးတော့ကော်မရှင်ကလူလဲပြောင်းဖို့လူရဲမူလဲပြောင်းဖို့လူရဲဆိုတဲ့ကြေညာချက်ကိုမီဒီယာတစ်ဆင့်အများပြည်သူသိအောင်ထုတ်ပြန်ခဲ့ပါတယ်။အခုကြားလို့ရှင်တော့ကျွန်တော်တို့ကလွှတ်တော်မှာရှိတဲ့ကော်မတီတွေနဲ့တွေ့ပါတယ်။အဲ့တော့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီနဲ့နောက်တစ်ခါအမျိုးသားလွှတ်တော်နိုင်ငံသားများ၏မူလခွင့်ရေးဒီမိုကရေစီရေးနဲ့လူခွင့်ဆိုင်ရာကော်မတီနဲ့တွေ့ပါတယ်။အဓိကကတော့ကျွန်တော်တို့ဒီဥပဒေကိုကျွန်တော်ပြည်ပြောင်းလဲဖို့အတွက်ကလွှတ်တော်ရဲ့အခန်းကဏ္ဍအရေးကြီးပါတယ်။ ဥပဒေတစ်ခုကိုပြင်မယ်ပြောင်းမယ်ချက်မယ်ဆိုရင်စစ်တော်မှာတင်ပြဆွေးနွေးရရှိမယ်ဒီလူလူတို့ကတစ်ဖက်ကဒီဥပဒေအားနည်းချက်သိယုံနေမကဘူးစစ်တော်မှာဒီဥပဒေနဲ့ပတ်သက်ပြီးဆွေးနွေးရခင်မှာကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတွေလိုလားတဲ့ထောက်ပြတဲ့ချက်တွေခေါ်မရှင်ကိုပုံမှုအကောင်အလုံးဆောင်ဖို့အတွက်အကြံပေးတဲ့ချက်တွေကိုစစ်တော်ကိုယ်စားလှယ်များကကြိုတင်သိထားမယ်ဆိုရင်ဒ
ဒီနေ့တွေ့တာဖြစ်ပါတယ်ခင်ဗျာလက်ရှိလူခွေကော်မရှင်ဥပဒေကိုပြင်ဆင်နိုင်မှုကော်မရှင်ကိုယ်တိုင်ကလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတိုင်ပင်ညှိနှိုင်းမှုတွေရှိနေပါတယ်အမျိုးသားလူခွေကော်မရှင်ရဲ့လှုပ်ထုတ်လုပ်နေတဲ့ပြုပြောင်းလဲဖို့ဘာကြောင့်အကြံပြုကြရပါသလဲဆိုတာကိုတော့လွတ်တော်တွေ့ဆုံပွဲတွေမှာဦးဆောင်ဆွေးနွေးခဲ့သူတူဦးဖြစ်တဲ့ဒီမိုကရေ
ဖွဲ့စည်းများရဲ့ဒီနိုင်ငံတကာစံချိန်စံနှုန်းနဲ့အညီပြင်ဆင်ဖို့ဒီမှာတိုက်တွန်းချက်ဆိုမျိုးလက်ထဲအရောက်ကိုပေးပို့နိုင်ခဲ့တယ်လို့ပြောလို့ရတာပေါ့နော်။ဒါအပြင်သူတို့ဘက်ကသဘောထားပိုင်းမျိုးလည်းဒီမှာအချင်းချင်းအပြန်လည်ဖလှယ်တဲ့ခါမှာတော်တော်လေးကိုမြန်မြန်ဆန်ဆန်နဲ့စိတ်ဝင်စားမှုအပြည့်ရှိတာကိုတွေ့ရတယ်။ဒီချက်ကိုကောင်းမွန်တဲ့ကော်မရှင်ဖြစ်လာဖို့ကတော့အားလုံးမှာတာဝန်ရှိရဲ့။ရက်ဆက်ဖွဲ့စည်းတယ်မဟုတ်ဘဲနဲ့ဒီလူတွေအားလုံးမှာလည်းတာဝန်ရှိတဲ့ကြောင့်မို့ဒီအဓိကအဖြစ်ဆိုရင်တော့ပွင့်လင်းမြတ်သားမှုရှိတယ်။တရားတာဝန်ယူမှုတာဝန်ခံမှုနဲ့လူခင်ကိုအခြေခံပြီးတော့ဒီနေ့နဲ့ကာကာယုံကြည်တဲ့ကော်မရှင်အဖွဲ့ဝင်တွေပေါ်လာဖို့အတွက်ကတော့ဒီတော်ကိုယ်စားလှယ်ကြီးမှာလက်ရှိသူတို့လက်ထက်ကိုသူတို့ကဥပဒေပြင်ဆင်ခွင့်ရှိတဲ့အခွင့်အာဏာရှိတဲ့ကြောင့်မို့သူတို့ကတော့တိုက်တွန်းဖို့လိုအပ်ပါတယ်လို့ပြောချင်ပါတယ်။
အခုလက်ရှိမှာလည်းလွှတ်တော်ရင်းမှာမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဥပဒေပြင်ဆင်နိုင်မှုလွှတ်တော်ကော်မတီဒီဘက်ကလည်းလှုပ်ရှားရှောင်ရွက်နေခြင်းဖြစ်ပါတယ်။ဒါကြောင့်မို့လို့အခုလိုမျိုးအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုတိုက်တွန်းချက်တွေကပိုပြီးတော့မှအထောက်အကူဖြစ်လာစေဖို့အရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်ပါတယ်။မြန်မာလူ့ခွင့်ရေးလှုပ်ရှားသူဦးအောင်မျိုးမင်းက
လက်ရှိမှာလူ့ခွင့်ရေးကော်မရှင်ကိုယ်တိုင်ကလည်းသူရဲ့ဥပဒေကိုပြုပြင်ကြောင်းလဲဖို့အတွက်ဒီတရားလွှတ်တော်ချုပ်ရုံးကိုတင်ထားတယ်။တရားလွှတ်တော်ချုပ်ကပြန်လာပြီးလို့ရှိရင်လည်းသူတို့ဖြတ်တန်းအမှာဒီကြည့်သူလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်ပဲဖြစ်ပါလိမ့်မယ်။အဲဒီတော့လွတ်တော်ကိုယ်စားလှယ်တွေကအရက်သက်လူမှုအဖွဲ့အစည်းတွေရဲ့အတန်းကျွန်တော်တို့ရဲ့ဆန္ဒကိုသိထားမယ်ဆိုရင်ဒီအားနဲ့ပတ်သက်လို့ဆွေးနွေးရချိန်မှာပုံပေါ်အားကောင်းတဲ့ဒီလူ့ခွင့်ကော်မရှင်ဥပဒေနဲ့လူ့ခွင့်ကော်မရှင်တစ်ကိုဖြစ်နိုင်မှုအတွက်စတင်ကိစ္စုံတာဖြစ်ပါတယ်ခင်ဗျာ။ကြည့်သူလူထုကြတဲ့ကော်မရှင်ကိုအားကောင်းအောင်ဘယ်လိုလှုပ်ဆောင်လဲဆိုရဲစုံစမ်းမှုကျွန်တော်ဆက်လက်ပြီးလှုပ်ဆောင်သွားပါမယ်။ပြည်ပြောင်းလဲဖို့အတွက်ပို့ပြီးတော့အာတုံခွန်ဆိုင်လှုပ်စင်းတဲ့တွတ်တော်ကိုယ်စားလှယ်တဦးချင်းကိုလည်းကျွန်တော်ဆက်လက်တွေ့ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကိုကော်မရှင်ဥပဒေနဲ့အညီပြီးခဲ့တဲ့2014စက်တင်ဘာလကနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတာဖြစ်ပြီးလာမယ့်စက်တင်ဘာလမှာတော့၅နှစ်သက်တမ်းကုန်ဆုံးတော့မှာဖြစ်ပါတယ်။ကော်မရှင်အဖွဲ့ရဲ့ရွေးချယ်ခြင်းဘုတ်အဖွဲ့မှာတော့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုလွှတ်တော်ပြည်ထရေးဝန်ကြီးလူကယ်ပြန်ဝန်ကြီးနဲ့ပြည်ထောင်စုရှင်းနေချုပ်နဲ့တရားလွှတ်တော်ရှင်းနေများကောင်စီအပါအဝင်ရွေးချယ်ရေးဘုတ်အဖွဲ့ဝင်တွေကစီးစစ်ရွေးချယ်ကြတာဖြစ်ပါတယ်ရှင်။
လူခွင့်ရေးဆိုင်ရာသတင်းမှာကိုတော့မတ်စုမုံပြောပြသွားတာပါရှင်။အခုမကြခင်မှာ၈လုံးရေးတော်ပုံ32နှစ်ပြည့်အကျိုးမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။အခုတော့ကျမ်းမာရေးဆိုင်ရာသတင်းမှာကိုနားဆင်ကြရပါမယ်ရှင်။မြန်မာနိုင်ငံမှာလက်ရှိအချိန်ထိရာသီပေါ်တုတ်ကွေးရောဂါတစ်ခုဖြစ်တဲ့ H1N1 ရောဂါကြောင့်သေဆုံးသူဦးရေ89ဦးအထိရှိလာပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ရောဂါပိုးကူးစက်ခံရရင်မူလရောဂါအခံရှိသူတွေအတွက်ပိုးပြီးတော့သတိထားသင့်တယ်လို့ကျန်းမာရေးအရာရှိတွေကသတိပေးပါတယ်။ VOA ရန်ကုန်ရုံးကကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
တနိုင်ငံလုံးအတိုင်းအတာအနေနဲ့ H1N1 ရောဂါပိုးကြောင့်သေဆုံးသူဦးရေမှာဩဂုတ်လ9ရက်နေ့အထိ89ဦးရှိလာပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံဗမာခေါဒေါက်တာခင်ငင်ကြီးကအခုလို VOA ကိုအတည်ပြုပြောပါရစေ။
H1N1 ပိကံပြည်သူ့နိုင်ငံဆက်မသေဆုံးတဲ့သူက6ဦးရှိပါတယ်။6ဦးရှိတဲ့အတွက်ကြောင့်မဟုတ်သူ့ဘောင်းသေဆုံးတဲ့သူတွေနဲ့ဆိုရင်89ဦးရှိပါတယ်။အဲ89ဦးမှာဆိုလို့ရှိရင်ကျမတို့ရာသီတုတ်ကွေးယောဂါကြောင့်ဖြစ်ရတယ်။ဒီမှာထင်ရှားတဲ့နောက်ခံဘက်ကောင်နောက်ခံယောဂါမရှိဘူး။ရာသီတုတ်ကွေးကြောင့်ပဲလို့ပြောလို့ရတဲ့သူက6ယောက်ရှိပါတယ်။အဲဒါဆိုသေဆုံးမှုရဲ့900ခန့်နောက်မှာရှိပါတယ
်။ယောဂါပိုးတွေ့ရှိသူဦးရေ1000ဝန်းကျင်ရှိပြီး H1N1 ကြောင့်သေဆုံးသူတွေတဲက80ရာခိုင်နှုန်းမှာဆိုရင်နာတာရှိယောဂါတွေဖြစ်တဲ့စီးကျူသွေးတိုးနှလုံးယောဂါတွေကြောင့်ဖြစ်တယ်လို့ဒေါက်တာခင်ငင်ကြီးကပဲပြောပါလေ။
ရည်တော်ခွေးပိုးသွေးရှိမှုဖြစ်လို့ပြောရမယ်ဆိုရင်သက်ခွဲနမူနာအရေအတွက်1130ကျမတို့သက်ခွဲစမ်းသပ်ပါရင်ဒါကတန်တရားလူနာတွေဖြစ်ပါတယ်။1130ပါလို့ဖြစ်ရာသီတုတ်ခွေးအင်ဖလူအန်ဇာ A H1N1 PBM09 သွေးရှိတဲ့သူက400ရောက်ရှိပါတယ်။ဒ
အင်္ဂလိပ်အစီအန်တူဆိုတဲ့စိုက်ပေါ်တွေ့တာ26ချောင်းရှိပါတယ်။အင်္ဂလိပ်ဘာသာပြန်26ရောက်ရှိပါတယ်။သူကဘာအောင်နေလဲဆိုရင်ညနေ5:00ကိုတွေ့နေလား၄ခုနှစ်ဆက်လျှောက်ရှိပါတယ်။အေးမီတကွေဖြစ်လေရှိရဲ့ရာသီမျိုးမှာနေတဲ့မကောင်းဖြစ်နေရင်လူအများရှိတဲ့နေရာမှာသွားလာပဲအတက်နိုင်ဆုံးရှောင်ကျင်ကြဖို့နဲ့တက်ရှူလျောင်းကနေတဆင့်ကုတဲ့ဒီယောဂမျိုးကချောင်းဆိုးနာချင်ရင်ယောဂဘုံပြ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကြောင့်ကိုပြောပြပေးပါဦးမယ်။
ဒီမိုကရေစီရေးတပ်ပွဲဝင်ခဲ့တဲ့68မျိုးဆက်ကြောင်းသားတွေရဲ့ကြီးညာစာတန်းကိုဒီအခမ်းအနားမှာဖတ်သွားဖို့ရှိပြီးအဖွဲ့အစည်းမျိုးစုံကပေးလာတဲ့တောင်းဝန်လှော်တွေကိုလည်းမှတ်တမ်းတင်သွားမှာပါ။ဒီပွဲအတွက်ဘယ်အဖွဲ့အစည်းကိုမှတိကျဖိတ်ထားမျိုးမလုပ်ဘဲဘယ်သူမှမဆိုလွတ်လွတ်လပ်လပ်ပါဝင်နိုင်မှာပါ။တနင်္ဂနွေနေ့ပတ်လည်းကန္နာကျင်းမာရေးကော်မတီဝင်ဖြစ်တဲ့ဦးတ
ကိုပြောပါတယ
်။တောက်လျှောက်ဟိုမဖြစ်ဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတော့ကျွန်တော်တို့နှစ်စဉ်ချင်းပါလာခဲ့တာပေါ့နော်။အဲ့တော့တကယ်တမ်းပြောလို့ရှိရင်တော့နှစ်30ကျော်လာပြီဗျ31ဆင်းရောက်လာပြီ။ဒီမျိုးကျွန်တော်တို့လူတူကရွေးချယ်တင်မြောက်ထားတဲ့အစိုးရလက်ထက်မှာပေါ့နော်ကျွန်တော်တို့ကဒါရှစ်လေးလုံးဒီမိုကရေစီရေးတော်ပုံနဲ့ပတ်သက်ပြီးတော့သဆုံးတရားအတိမတ်ပြုတဲ့ပုံစံမျိုးတစ်ခုတော့ကျွန်တော်တို့ကတော့လိုလားတာပေါ့နော်။ဒီဒီမြန်မာနိုင်ငံနေရာအတန်ပြားမှာပေါ့နော်ကျွန်တော်တို့ဒီလိုပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပပြီးတော့ကျွန်တော်တို့ကတော့ဟိုရှစ်လေးလုံးဒီမိုကရေစီရေးတော်ကိုအရေးပါမှုကိုတော့ကျွန်တော်တို့ထင်ဟနေရအောင်မှာဖြစ်ပါတယ်
ဒီလိုအများပိုင်းနေရာမှာရှစ်လေးလုံးနှစ်ပတ်လည်လောက်တာဟာဒီမိုကရေစီရေးတော်ပုံရဲ့တောင်းဆိုချက်တွေပြေဝအောင်ဆက်ပြီးအကောင်းတဲ့ဖော်သွားမယ်ဆိုတာအားလုံးကိုသိပေးလိုက်တဲ့သဘောထားလို့ဒီပွဲကိုတက်ရောက်မဲ့88လှုပ်ရှားမှုကြောင့်သာတူဖြစ်တဲ့ကိုမြာရေးကအခုလိုပြောပါတယ
်ပထမအဆုံးချိန်ကျင်းပတဲ့နှစ်လို့ဒီနေ့ကပြောလို့ရပါတယ်เนาะအဲ့ဒါကလည်းကျွန်တော်တို့88မျိုးဆက်တွေအားလုံးပေါ့နော်အားလုံးပေါ့အယူအဆတွေကွဲမယ်သဘောထားတွေဘယ်လောက်ပဲကွဲကွဲကျွန်တော်တို့ရှစ်လေးလုံးချိန်မှန်ချက်ပန်းနိုင်လို့တော့လျှောက်တဲ့အခါမှာကိုနီကိုဟန်နဲ့ကိုအစွမ်းကြီးသလားကိုဒီကိုဒီချောင်းလန်းနေကြသေးပဲဖြစ်တယ်ဆိုတာကိုဒီလူလူနဲ့တသားတည်းဖြစ်ကြောင်းလည်းပြသခြင်းလို့မဟာဗန္ဓုရပန်းညံမှာရွေးချယ်ပြီးလုပ်တဲ့အကြောင်းဖြစ်ပါလေ
မဟာဗန္ဓုရပန်းညံထဲမှာလုံမဲ့ဒီရှစ်လေးလုံးနှစ်ပတ်လည်ကိုမနက်9နာရီခွဲမှာစတင်မှာဖြစ်ပြီးတေးရီနိုင်မြန်မာအဖွဲ့ကနိုင်ငံတော်တချင်းနဲ့ဂုဏ်ပြုမှာပါရှစ်လေးလုံးနဲ့ပတ်သက်တဲ့ကတွန်းပြကွက်တွေနဲ့မှတ်တမ်းဓာတ်ပုံတချို့ကိုလည်းပြသွားမှာဖြစ်ပါတယ်ရှစ်လေးလုံးရေရော်ပုံဟာမြန်မာနိုင်ငံကို26နှစ်အုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကိုကျောင်းသားတွေကဥဆောင်ပြီးလူမျိုးစုံပါဝင်ဖြုတ်ချနိုင်ခဲ့တဲ့မြန်မာနိုင်ငံရေးပြောင်းလဲတစ်ခုဖြစ်ပါတယ်။တိုက်ပွဲဝင်စားကအာဏာရှင်ပြုတ်ကျဖို့အဓိကရည်ရွယ်ခဲ့ပေမယ့်အရသာအစိုးရတက်လာပြီးနောက်ပိုင်း2013လောက်မှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုသွားဖို့2008ဖွဲ့စည်းပုံပြင်ဆင်ဒါမှမဟုတ်ရင်အသိရေးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့88မျိုးဆက်ကျောင်းသားတွေကဆက်ကြိုးစားနေခဲ့ရပါ
ကိုစောထက်ပြပြသွားခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ချန်ပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်တယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ2532 51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ Sea Game အသင်းလိုက် Online Game ကစားကြတဲ့ E-sport ကစားနည်းအကြောင်းကိုတင်ကြရမှာပါ။ဟောအရှုပ်ကြီးအ
ရလုတာရောနိုင်ငံသားလာလုပ်တဲ့ပွဲတွေကတော့မြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်။နိုင်ငံတကာဖြစ်မိတဲ့ပွဲတွေမှာမြန်မာနိုင်ငံသားဖြစ်တာနဲ့
မြန်မာနိုင်ငံမှာပထမဆုံး e-sport game center ဖွင့်ထားတဲ့ကိုကောင်ထက်ဆန်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါရှင်။နောက်ပိုင်းမှာတော့သူယုံကြည်ရာကန္တာကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့စီးပွားရေးကန္တာကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုနဲ့ဘဏ်အပ်ငွေစနစ်မတင်ကျဲသေးတာကြောင့်အများစုကငွေမပြောက်ပြက်အောင်ရွှေဝယ်ထားလေရှိပါတယ်။ဒါပေမဲ့လည်းအကြီးအသေးအချိန်အတွေ့ပိုင်းစည်းကမ်းသတ်မှတ်ချက်တွေလင်းဟင်းနေတာတွေကြောင့်အခုလိုလူလူနဲ့တွင်တွင်ကျဲကျဲပတ်သက်နေတဲ့ရွှေစည်းကွက်မှာစိုးရိမ်ရတဲ့အခြေအနေမျိုးတွေရှိလာနေတဲ့အကြောင်းမန္တလေးအခြေစိုက်ရွှေဆိုင်လုပ်ငန်းရှင်ကိုကျော်နိုင်ဝင်းကပြောပါတယ်။မူဆယ်မှာအလုတ်ကျန်းသွားလုပ်ရင်ငွေဆုတဲ့အနေနဲ့ရွှေတွေဝယ်ခဲ့သူတယောက်ကကိုကျော်နိုင်ဝင်းရဲ့ဆိုင်ကိုရွှေလာရောင်းကမှအတုဖြစ်နေတာသိခဲ့ရပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါ။မသိင်ကြီးထိုက်ကဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်။ဟောအလုတ်သွားလုတ်လိုက်ဒီဘွားတွေပေါ့ကြာတာလုတ်လုတ်တဲ့လူတွေများတယ်ဒီတော့ဟိုပေးရောအလုတ်သွားလုတ်ကျန်းလုတ်တဲ့လူတွေဆိုတော့မူဆယ်နဲ့ဇက်ပါတွေဘာမှပေးရန်လုတ်တာလို့ပါအလုတ်မျိုးသွားလုတ်ရင်းနဲ့သူတို့ရတဲ့ဒီလုတ်လက်ခံတဲ့အလုတ်မျိုးဝဲဝဲလာကြတာပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးဘလို့ဖြစ်သွားပါလဲ
သူတို့ပြန်သွားပြီးအဲ့ဒီမှာရောင်းမှအဲ့လိုပဲရမှာပေါ့ကျွန်တော်ကတော့လက်မခံနိုင်ဘူ
းရွှေရဲ့အရင်အတွေ့အမှတ်ခံချက်နဲ့ပတ်သက်ပြီးတော့ဘလို့များထိန်းထားပါလဲရှင်ဒီရွှေလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ကိုတက်တက်ဘေးကနေပြီးတော့ quality control လုပ်တဲ့ဟာမျိုးကတော့လက်ရှိအခြေအနေကြီးတော့မရှိဘူးကိုနာမည်နဲ့ကိုတိဆောက်ပြီးတော့လုပ်ကြရတာပေါ့
ဟိုရွှေလုပ်ငန်းရှင်အတင်းတို့ဘာလို့ဘက်ကရောဒီရွှေ quality နဲ့ပတ်သက်ပြီးတော့သတ်မှတ်ထားချက်တင်များရှိပါသလားရှင
်သူဘက်ကအဲ့လိုမျိုးမရှိသေးဘူးဗျ
ဒီရွှေနဲ့ပတ်သက်ပြီးတော့ quality control လုပ်တင်တယ်လို့ထင်ပါသလားရှင
်ဟိုရွှေနဲ့ပတ်သက်ပြီးတော့ quality control ကလုပ်ကိုလုပ်တင်တယ်ဘာလို့ဆိုတော့တနင်္ဂနွေလုံးနဲ့တက်ဆိုင်တာကလူရန်စားအားလုံးနဲ့တက်ဆိုင်တာအထူးအဖြစ်ဟိုကျွန်တော်ဒီအခြေခံလူရန်စားတွေအတွက်ကဟိုသူတို့အတွက်ဟိုရှိတော့တစားမရှိတော့ဝမ်းစားဆိုပြီးဝယ်စုဆောင်ကြတာပေါ့နော်အဲ့လိုစုဆောင်တဲ့အခါမှာဒီနင်းနာမှုမရှိဖို့အတွက်သူတို့တွေဝယ်ယူတဲ့အပိုင်းမှာနင်းနာမှုမရှိဖို့အတွက်ဒီရွှေနဲ့ပတ်သက်ရဲ့အလေးချိန်ရောရေးသွေးရောကျွန်တော်တို့ခုနလိုအရောထွက်လက်ခကစားဟိုတက်နိုင်ကြလောက်ပေါ့လေကော quality control လုပ်ဖို့ကောင်းတယ
်ဒီဆိုင်ကရောင်းလိုက်တဲ့ဟာကိုဒီဆိုင်မှာအချိန်မီပြန်လာရောက်လို့ရတယ်ဆိုတော့အမှတ်ခံချက်မျိုးရှိပေမဲ့တခြားကိုသွားရောက်ရင်တော့ဟိုဈေးနှုန်းနဲ့အရေးအသွေးတို့နဲ့ပတ်သက်ပြီးတော့ပြဿနာရှိတဲ့အနေအထားရှိရနော်တခြားဆိုင်မျိုးသွားရောက်ရင်ရောဒါလွယ်လွယ်ကူကူလက်ခံပါရလားရှင
်ရွှေအပိုင်းမှာတော့ရွှေသားလို့ခေါ်တာပေါ့ကျွန်တော်အသားလို့ခေါ်ရတာရွှေပိုင်းရွှေလုံးမှာတော့ကျွန်တော်တို့ကဟိုတနေရာနဲ့တနေရာဥမာကိုကျွန်တော်တို့ဆိုရင်ကျွန်တော်နိုင်ငံတုံးတဲ့ရွှေဆန်အကယ်ဒမီရှိတယ်အကယ်ဒမီရွှေပိုင်းဆိုရင်အခုတနိုင်ငံလုံးကိုအကြောင်းဝင်လုပ်လို့ရတယ်ဒီရွှေပိုင်းမှာတော့ရတယ်အထက်မှာတော့ခုနကျွန်တော်ပြောသလိုပဲဟိုသူ့ယူတဲ့အရောထွက်လက်ခံတာလည်းမတူတာလည်းရှိတယ်သူ့ရဲ့အရေးသွေးပိုင်းမှာလည်းဘလို့တဆိုင်နဲ့တဆိုင်ကိုဆမ်လည်းမရှိဘူး quality control လည်းမရှိသေးတဲ့အတွက်ဟိုအထက်မှာတော့သူ့ဆိုင်နဲ့သူ့ဆိုင်ရာကိုယ်ဆိုင်မှာပြောင်းဝယ်ဖို့ဆိုတော့မလွယ်ကူသေးဘူးလက်ရှိချိန်မှာတော့ဟုတ်ကဲ့
အကယ်ဒမီရွှေပိုင်းလို့ပါလို့ကြတော့ချမ်းမာတဲ့သူတွေဟိုရင်းနှီးမြှုပ်နှံမှုတစ်ခုအနေနဲ့ဝင်မယ်ထင်ပါတယ်ဆိုတော့ဒီလက်လောက်လက်စားတွေအနေနဲ့ဟိုခုနကိုကျော်ကြီးပြောသလိုပဲမရှိဝမ်းစာရှိတဲ့စားဆိုလို့ဝယ်တဲ့ခါရောက်တော့ဘာတွေသတိထားရမလဲရှင
်ပမာတော့အရေးသွေးကြီးအရေးသွေးပြင်သူ့ရဲ့ရောထွက်လက်ခလို့ယူတယ်လေအပြင်အဟိုပြန်ဝယ်တဲ့အခါမှာတော့သူကဘလို့ပြန်ဝယ်မှလဲအဲတချို့ကကြတော့ဟိုရာခိုင်နှုန်းနဲ့ပြန်ဝယ်တာရှိတယ်ပေါက်ဈေးနဲ့ပြန်ဝယ်တာရှိတယ်အဲ့ဒါတွေကိုတိ ထားတာတိပ်ပြီးမှဝယ်တာတော့အကောင်းဆုံးပဲဗ
ျဒီရွှေဆိုတာကဟိုတော်တော်တန်ဖိုးကြီးတဲ့ပစ္စည်းတစ်ခုပါဒီပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဟိုအတုမလုံအောင်နောက် quality ပေါ့နော်အရည်အသွေးပေါ့အဓိကတော့အရည်အသွေးထင်းချုပ်တာနဲ့ပတ်သက်ပြီးတော့အရည်အသွေးမကောင်းမဲနဲ့ကောင်းပါတယ်ဆိုပြီးတော့ရွှေမဟုတ်ဖဲနဲ့ရွှေဟုတ်ပါတယ်လို့ရောင်းတာဟာဒါလိမ့်တာပါဆိုတော့သွေးရဘက်ကရောဒါကိုဒီလုပ်ငန်းကြီးအပေါ်မှာဟိုစီကန်သတ်မှတ်ချက်တွေချထားတာမျိုးရှိပါသလားရွှေဆိုင်ကြီးအနေနဲ့လိုက်နာရမယ်စီကန်
မရှိသေးဘူးခင်ဗျာလက်ရှိချင်းကြီးတော့လုံးဝမရှိသေးဘူးဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ခုနကဟိုမူဆင်ကရွှေရောင်းလိုက်တဲ့ကိစ္စဟိုကိုပြန်ပြောရရင်ဒါလိမ့်နာပါပဲအဲ့တော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ရောတိုင်လို့ပြုလို့ရောမရဘူးလားရှင
်ခုနကကျွန်တော်ပြောသလိုပေါ့ဟိုခုနလောက်လာတယ်ဆိုတဲ့လူကလည်းအဲဟိုဘယ်လိုပြောမလဲဆိုတော့စင်ရသာဒီနည်းနည်းအတိညာဘုသူတာနဲ့ပတ်သက်ရင်အားနေတဲ့လူတွေလောက်ကြတာများတယ်အဲ့လိုရှိဟိုလောက်ကြတဲ့ဟာလေဟိုသူနားမလည်လို့အဲ့လိုလောက်ပြခဲ့တာများတော့သူတို့အနေနဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုဒါလိမ့်လည်မှုတော့မြောက်တယ်အဲဒါပြီးမှရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုမလွယ်ကူဘူးသူ့ရဲ့အမောင်းလေးနဲ့ဟောသူတို့အနေနဲ့သွားဖို့ဟိုသွားရဖို့လေမလွယ်ဘူးပေါ့ဟောအဲ့လိုအချိန်မှာကျွန်တော်တို့သူနောက်တစ်ခုကျွန်တော်ထပ်ပြီးပြောချင်တာခုနကကျွန်တော်ပြောသလိုပဲရွှေအသင်းကအဲ့လိုမျိုးဟိုဆွေဆိုင်ဒီဘက်ကရောဝယ်ယူစီဒီဘက်ကရောနင်းတာမှုရှိလာရင်ကျွန်တော်အသင်းကိုလာပြီးတော့တိုင်ပါဆိုတဲ့ဟာမျိုးဟိုဖွင့်ထားတဲ့အတိပေးထားတဲ့
ဟိုအကြီးအသေးပိုင်းမှာလည်းထင်းချုံမှုမရှိဘူးအစိုးရဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့ရွှေဆိုင်ဒီလိုက်နာအမဲ့ဟိုစီမင်းစီကန်းနဲ့ပတ်သက်ပြီးတော့ဟိုတတ်တတ်မှတ်လုပ်ပေးထားတာမရှိဘူးဆိုတော့ဒီလိုလိဟာမှုကြီးတော့တချို့ကဒီရွှေဝဲသူတွေအပေါ်မှာခေါင်းပုံဖြတ်နေတဲ့အနေအထားမျိုးများတကယ်ပြည့်ပြည့်ဖြစ်နေပါသလား
ဟောဖြစ်နေတာပေါ့ဖြစ်တာတကယ်ပြည့်ပြည့်ကိုဖြစ်နေတယ်ခုနလိုကျွန်တော်ပြောသလိုအခုကျွန်တော်ဖြစ်သွားတယ်ကျွန်တော်ဆိုင်ရံနဲ့ပတ်သက်ပြီးဖြစ်သွားတဲ့အခါကျမှကျွန်တော်ဒီဟာမျိုးကမဖြစ်တယ်မို့ဆိုပြီးကျွန်တော်ရွှေဥက္ခရာတွေရောဟိုကျွန်တော်ရွှေအတင်းဒုဥက္ခရာတွေရောဒါကျွန်တော်တို့ရဲ့မိတ်ဆွေရောကိုယ်တွေပါပဲသူတို့တက်တွဲပြီးတော့ကျွန်တော်ပြောတယ်ပြောတယ်ဒီဟာလေးပို့ကတော်တော်လေးပေါက်သွားတယ်ပေါက်ကပေါက်သွားတဲ့အချိန်ကျမှဒီလိုဆိုင်တွေကအများကြီးရှိမှန်းဟုတ်ကဲ့ဟာဒီဆိုင်တွေကအများကြီးပဲဒီလိုတွေကပေါ့တော့ဘယ်မှသူလဲဘယ်လိုဟိုဥမာရန်ကုန်မြို့ကြီးလုံးကမြို့ကြီးတွေမှာတော့ဒီလိုဆိုင်တွေကရှိနေတယ်အဲ့လိုမြို့ရှိနေတော့ဟိုပြောရမယ်ဆိုရင်တော့ကြောက်เสียကောင်းလာတာပေါ့ကြောက်เสียကောင်းလာတယ်ဆိုတာကျွန်တော်တို့ဆိုင်ရည်အတွက်လည်းမကောင်းဘူးအဲဒီမဟုတ်မမှန်လုပ်တဲ့ဆိုင်ရည်တစ်ခုအတွက်လည်းဟာဒီမျိုးကဆိုင်ရည်အနေကအဲဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့ကျွန်တဲ့ဆိုင်ရည်အတွက်မှလည်းအဲထိခိုက်တယ်အခုနောက်ပိုင်းမှာဘလောက်ထိဖြစ်လာတော့ရွှေအထည်နဲ့ပတ်ပြီး10ဦးမှရွှေတွေရောစိတ်ရွှေရနာအကုန်လုံးပေါ့10ဦးမှ9ဦးကနားမလဲအဲ့ကိုကနားမလဲတဲ့အတွက်ဒီကောင်ကဝင်ပြီးတော့လှုပ်ရှားလို့ကောင်းတယ်ဆိုပြီးတော့ခက်လန်းကညီအခုဝင်လာတဲ့ဟာကအများကြီးပဲဝင်ထုတ်ပိုက်ပြီးတော့အများကြီးပဲဘာမှကိုထိန်းချုပ်ထားမှုကမရှိဘူးဗျာအဲဟိုအစိုးရကမှလည်း license တင်ပြီးတော့ကွန်ပျူတာဆောင်ရတယ်လည်းမရှိဘူးရွှေအသင်းမှလည်းကွန်ပျူတာဆောင်ရတယ်မရှိဘူးအဲဆိုတော့ငွေထုတ်ကင်ပြီးတော့ဘတ်ဆိုပြီးကောက်လာဖို့ ਨੇ ကြိုက်တဲ့ရွှေရည်တွေနဲ့ရောင်းတယ်အဲကြိုက်တဲ့နီးမျိုးစုံပေါ့နော်ခုခေတ်ကတော့ကန်ဆန်းမယ်တွေနဲ့မျိုးဆွဲတယ်မျိုးစုံတွေမျိုးဆွဲတယ်မျိုးဆွဲပြီးတော့ရောင်းတယ်တချို့ဆိုရင်3 4 5လတစ်နှစ်လောက်လှုပ်ရှားပြီးတော့ဆိုင်ပိတ်ပြီးတော့ထွက်ပြေးသွားတယ်အဲ့မှာဘယ်သူမှအတာအခွင့်မပေးနိုင်ဘူး။အဲ့တော့တင်လာတာပြည်သူတွေပဲ
။မတ်တက်ခေထိုက်စီစစ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုနှစ်ကုန်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အရှေ့တောင်အာရှအကစားပြိုင်ပွဲ Sea Game မှာအသင်းလိုက် online game ကစားတဲ့ e-sports ကစားနည်းကစုပေးတဲ့ကစားနည်းတစ်ခုအနေနဲ့ပါဝင်လာတော့မှာပါ။ဒီတော့မြန်မာနိုင်ငံမှာရောနိုင်ငံတကာပြိုင်ပွဲဝင်နိုင်ဖို့ e-sports အသင်းတွေဘလောက်တောင်အဆင်သင့်ဖြစ်နေပါပြီလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဒီ2019နိုဝင်ဘာလမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ Sea Game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်။ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ Sea Game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ်။ e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘယ်လောက်စိတ်ဝင်တစားရှိကြသလဲဘယ်လောက်ကြည်ကြပြန့်ပြန့်ကစားနေကြပါသလဲမြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကတန်းတဲ့ချီရှိနေပြီလို့ပြောပါတယ်။
မြန်မာနိုင်ငံမှာတော့ဒီနေရာတွေကအခုဆိုပြီးစပေါ့တော်တော်ဆက်ဝင်လာကြတယ်။ကစားရွှေမိုင်းလည်းများလာပြရတယ်။ဆိုတော့ကစားကြပါတယ်။မြန်မာနိုင်ငံမှာတကယ်ဟိုပါမရှိရဲ့ရေချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါ။ကိုယ်ဆိုလို့ရှိရင်ပစ္စည်းပြရဆိုမှတ်တမ်းလောက်ရှိရယ်။မိုဘိုင်းပြရဆိုလေးတန်းလောက်ရှိရယ်။ခင်ဗျာအားလုံးပေါင်း50,000လောက်ရှိနေဒီမှာနိုင်ငံမှာ
e-sports ဆိုတာကကမ္ဘာနေရာဆောင်ကဂိမ်းမာတွေအင်တာနက်ကွန်ရက်ထဲမှာစုံပြီးတော့ online ကစားကြတဲ့ electronic game ဖြစ်ပါတယ် computer သုံးကစားကြသူတွေဆိုရင်ညနှုန်းမြင့်အင်တာနက်ချိတ်ဆက်ထားတဲ့ computer ကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile လက်ကင် phone သုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘို့တော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ် ဒါကြောင့် e-sports ကငွေကြေးတတ်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
ဟုတ်ချင်ရှိမှရေလို့တော့မဟုတ်ပါဘူးကွာ အဓိကတော့ဒီ player အသင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်ဒီလိုဘာလို့တော်ဒီအသင်းသား၅ယောက်အချင်းချင်းစီးပြီးတော့ရှိမယ် communication ကောင်းမယ်အသင်းမော်အပြည့်အဝရှိမယ်ဆိုလို့ရှင်တော့
အဆင်ပြေပါတယ်ဟုတ်ကဲ့ဘာလို့လဲဆိုတော့သူကအများနဲ့အွန်လိုင်းမှာကစားနေရတဲ့ခါကျတော့အက်လီစ်တော့ဒီအွန်လိုင်းတက်ဖို့အတွက်ကဒေတာပေးရတာမျိုးပတ်စံလိုတယ်လေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေကိုဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့အရှိုကြီးနေနဲ့ပဲပြောလို့ရပါတော့ကျွန်တော်တို့အခုဆိုလို့ရှိရင်ပါတီရှိတဲ့တက်ကတော့တောင် ကျွန်တော်ဆွန်ဆက်ရှိပေးထားတဲ့ scholarship ပေးထားတဲ့ကျောင်းသားတွေတခုရှိပါတယ်ဒီကစားခြင်းတဲ့သူတွေပေါ့နော်ဒီ e-sport ဆိုတာကိုသိလာပြီးတော့ကစားခြင်းတဲ့သူတွေအတွက်ကိုဘယ်လောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲအော်ပစ္စည်းတော့ပေါ့မှာဟိုအိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ်ကိန်းဆိုင်မှာပဲဖြစ်ဖြစ်ငွေရင်းနေရှိပြီးဆော်လို့ရပါတယ် ကစားရမြန်မာပေါ့နော်နှမျိုးရှိတယ်အပန်းဒီကစားရုံတက်တာဒါမှမဟုတ်အစီအစဉ်ပြဖြစ်တဲ့ဆိုတော့ပြန်ဝယ်ဝင်တယ်ဟိုလိုကစားလို့ရပါတယ်အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော်အရှိတရားလောက်တာဟောနိုင်ငံသားလာလို့ပြပွဲတွေအကုန်လုံးကမြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကိုချန့်စီပေးထားပါတယ်ကိုယ့်ဘာကိုဒီနိုင်ငံတကာအီးစပေါ့စ်ပြိုင်ပွဲတွေဝင်နိုင်တဲ့အထည်ကိုဒီ တော်တော်လေးတော်တဲ့အဖွဲ့တွေပေါ့နော်ဘယ်လောက်ရှိပါလဲဒီစီမှာကျွန်တော်သင်ဖတ်ထရန်ဟိုဘာလို့ဖလက်စ်တိုကုနာပိုင်းဆိုဖလက်စ်တိုပေါ့နော်ရှိပါတယ်မိုဘိုင်းမှာဆိုလည်းဒါမျိုးဆိုတော့တခြားအစင်းတွေလည်းရှိပါတယ်ဒါအရင်ကပေါ်လောက်ရှိပါတယ်နိုင်ငံတကာနဲ့ရှင်ပြန်နဲ့လိုတယ်တိုးတက်တူးမှာဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီ ဒီကတော့ဒီမြန်မာပြည်ရဲ့သမိုင်းမှာဆိုနိုင်ငံတကာအပြိုင်ပွဲမှာတတိယပထမဆုံးရတာပေါ့နော်ဒီမှာနိုင်ငံဒင်းတရန်နေနဲ့ဒါမျိုးရှိလာပြီးအခုမနစ်ကဆိုလဲ
ဆူဂျီကလည်းတန်းတဲ့ချီအထိပေးတာမို့ပြိုင်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်တို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့စပွန်ဆာတွေရှိကြပါတယ်မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား
ရှိတယ်မှာရှိတယ်မှာဒီ WESG အတွက် Team Veteran သွားပြိုင်တော့ဆိုတော့ HOG နဲ့ဒီ WESG ပူးပ ကရမာတွေပတ်ပို့လာကြပါဘော။တော့လက်နိုင်ဆုံးရှိချောက်နိုင်ငံကတိုင်ဝဲလေးဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါရမီရှိတဲ့ကစားသမားတွေနိုင်ငံသားသာသမားတွေနဲ့တန်းတူဝင်ရေးရပြီးတော့တန်းတူရှင်းနေနိုင်လို့တော့ဆက်လက်ကြိုးစားပြီးသွားမှာပါ။
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတော်အားရှာအကစားပြိုင်ပွဲစီးကိန်းကြလို့ရှိရင် e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုဖြစ်နေတတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင
့်အခုကျွန်တော်တို့ဟိုအကစားနဲ့တတ်မှတ်ဝင်ဌာနနဲ့ဆုံဆန်းကြည့်ရှိရတော့သူတို့ဒီ e-sports ဝင်ပြိုင်ဖို့ကြားတာဒီဟာကြီးသူတို့ plan နေလဲလုပ်နေပြီဘယ်လိုပြန်လဲဘယ်ချိန်နဲ့ကြားမလဲလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါရမီရှိတဲ့ဒီနေရာလေးကိုရွေးချယ်နိုင်ပြီးတော့တရား training ပေးကန့်နေပြီးတော့ဝင်ရောက်တိုင်းမှာဆိုလို့ရှိရတော့ဒါတကယ်ကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်ဆုံးချပါရ
။ရန်ကုန်မြို့မှာဒီပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမယ့် Olympic ကြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီ Olympic အားကစားပွဲတွေမှာ e-sports ကိုအိုလံပစ်အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်မှာဖြစ်ပါရဲ့ရှင
်။မဆမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီမဲ့တက်တက်ရောင်တည်င်းလာမှာတော့ဂျိမ်းစ်ဘွန်ဇလန်းတွဲတွေထဲမှာတုံးတဲ့မော်တော်ကားလေလံပွဲကျင်းပဖို့ရှိပါတယ်ပြီးတော့အမေရိကန်ပြည်အောင်စုမှာ2020ညွေဦးအောင်မှာထုတ်လွှင့်ပေးမယ့်စိတ်ဝင်စားစရာမှတ်တမ်းရုပ်ရှင်ပါကားပါလေဒီလိုမျိုးကမ္ဘာတစ်လောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကတည်င်းတူတူထွားတွေကိုပြောပြပေးသွားပါမယ်ရှင်နေမင်းတို့ဂျိမ်းစ်ဘွန်ရုပ်ရှင်ဇလန်းတွေမှာတုံးတဲ့1965ခုနှစ်ထုတ်Aston Martin မော်တော်ကားလေလံပွဲကိုတော့ဒီအော်ဟိုလာမှာပြုလုပ်ဖို့ရှိပါတယ်ဒီကားကို James Bond ရုပ်ရှင်တွေအတွက်အထူးပြုလုပ်ထုတ်ပေးထားတာဖြစ်ပြီးတော့ကက်လာရဲ့တစ်ဖက်ကားတာယာကိုဖြည့်ဆည်းပေးနိုင်တဲ့ကားဘင်းကားရှင်မှာလုပ်ဝဲတက်ဆင်ထားတဲ့ဆက်တနက်ကြီးကားဒီလိုမျိုး James Bond တုံးတဲ့လက်နက်ကရိယာ73မျိုးကားမှာတက်ဆင်ထားတာပါမိခွေအောင်ဆေးတုပ်ထားတဲ့ဒီကားကို American Dollar 4တန်းကနေ6တန်းအထိဝင်ငွေရောင်းချရရှိလိမ့်မယ်လို့လေလံကုမ္ပဏီဖြစ်တဲ့ Sotheby's လေလံကြီးဟာကမျှော်မှန်းထားပါတယ်တကယ်လို့ရုပ်ရှင်ထဲမှာပါတဲ့အတိုင်းကြော်ညာတွေထဲမှာပါတဲ့အတိုင်းအားလုံးတွေ့ရမှာပါဒီကားက James Bond ရဲ့အထင်ရှားဆုံးအမှတ်အသားတစ်ခုပါလို့ Sotheby's လေလံကြီးဟာရဲ့မော်တော်ယဉ်ဆိုင်ရာကျွမ်းကျင်သူ Bernie Rubrach ကပြောသွားတာပါ James Bond ဇလန်းတွေမှာတုံးဖို့ရည်ရွယ်ပြီးတော့ဒီကားမျိုး၄စီထုတ်ခဲ့တာဖြစ်ပြီးအခုထိဆိုရင်တော့၃စင်းကျန်ပါသေးတယ်အခုလေလံတင်တဲ့ကားမျိုးကို Goldfinger နဲ့ Thunderbolt James Bond ရုပ်ရှင်ကားတွေမှာမောင်းနှင်ပြသခဲ့ပါတယ်ဒါမဲ့လည်းအခုလေလံတင်တဲ့ကားကရုပ်ရှင်ထဲမှာမပါဘဲနဲ့ James Bond ရုပ်ရှင်ကား promotion ကြေညာပွဲတွေနောက်ပြပြပွဲအခမ်းအနားတွေမှာအဓိကသုံးခဲ့တဲ့ကားဖြစ်ပါရင်ရုပ်ရှင်တွေကကားအတိုင်းပဲကားရှိကိုယ်ထဲမှာ 0.30 caliber 17နှစ်မြုပ်ထားသလိုကားချင်းရှင်လာရင်ဘေးကားရဲ့တာယာကိုခွဲပြစ်နိုင်တဲ့ကားဘင်းပုံစံထွင်ထားပါတယ်။ကားရဲ့နောက်ပိုင်းမှာလည်းအတင်ချလုပ်နိုင်တဲ့ကြည်ကားပြားတက်ဆင်ထားပါတယ်။ကားကတော့မူလပုံစံအတိုင်းမပြည့်အောင်လို့မွမ်းမံထားပါတယ်။ပြီးခဲ့တဲ့နှစ်90အတွင်းမှာဒီကားကပိုင်ရှင်3လက်ပြောင်းခဲ့ပါပြီ။အခုလေလံပွဲကတော့ California ပြည်နယ်က Monterey မှာဩဂုတ်လ15ရက်နေ့မှာကျင်းပမှာဖြစ်ပါရဲ့ရှင်။ American သမ္မတဟောင်း George W. Bush ရဲ့ဘဝအကြောင်းနဲ့သူ့ရဲ့နိုင်ငံရေးဖြတ်တန်းမှုအကြောင်းရိုက်ထားတဲ့မှတ်တမ်းရုပ်ရှင်ကိုလာမယ့်နှစ်ကြာရင် PBS ရုပ်သံကနေပြဖို့ရှိပါတယ်။ W ဆိုပြီးခေါင်းစဉ်တက်ထားတဲ့နှစ်ပိုင်းတွင်မှတ်တမ်းရုပ်ရှင်ထဲမှာတော့တမိုင်းဆရာကြီးတည်င်းတောက်တွေတမန် Bush နဲ့အနီးကပ်လောက်ကင်ခဲ့ရဘူးသူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေလည်းပါမှာပါ။မေးမြန်းခံရတဲ့သူတွေထဲမှာတမန် Bush ရဲ့အင်ဂျီရောအရာရှိချုပ်အင်ဂျီရောပြန်ကြားရေးအတွင်းဝင် Ari Fletcher နဲ့တမန် Bush မိန်ကုံးတွေကိုရေးပေးတဲ့သူ David Frum တို့လည်းပါဝင်ပါတယ်။ PBS ရုပ်သံရဲ့ American အတွေ့အကြုံ American Experience ဆိုတဲ့အစီအစဉ်အောက်ကနေ2020ညွေဦးပေါင်းမှာဒီမှတ်တမ်းရုပ်ရှင်ကိုထုတ်လွှင့်ပေးမှာပါ။ American Experience အစီအစဉ်ရဲ့အကြီးအကဲထုတ်လို့ရမှု Susan Bellows ကတော့ဒီမှတ်တမ်းရုပ်ရှင်ထဲမှာသမရဘုရှင်အမှုကျင့်တွေဘလို့ပြောင်းလာတယ်လဲ။အဲ့ကနေပြီးတော့သူသမရဘလို့ဖြစ်လာလဲဆိုတာတွေကြည့်ရမှာဖြစ်တယ်လို့ပြောပါရယ်။အဲ့အစီအစဉ်မှာအရင်တုန်းကလည်းသမရ Dwight D. Eisenhower, သမရ Bill Clinton တို့အပါအဝင် American သမရတွေရဲ့အထောက်ပံ့တီအကြောင်းအရာတွေကိုထုတ်လွှင့်ခဲ့တာပါ။ American Experience ဆိုတဲ့အစီအစဉ်ကို WGBH Boston အများပိုင်းရုပ်သံဌာနကနေစီစဉ်ထုတ်လုပ်တာဖြစ်ပါရဲ့ရှင်။
Kabajo Korea K-pop opoipite, BDS poeha, UNICEF, Kulatamaga, Kabaklinia Yamungi, Pune Bambido, Mesi Dengajin Sesamugu, Nintin John Yare, Fiji to Kutolai Pai. Bigger is a lila, don't say Yenima Jayao Dwari, Nangaga, Chichi, Yenimune, Attainama, DVU Tobio, Mesi Dengajin, Chinchinja, Jenamu Tadavu, Druga, Nozora Psepai. BTS appoye taisong the chendabo chide, answer, love myself sore, video go piatabro. Di appoye ga gong liwi, a few young linenri lema zeni. A linenri gani, a 19 kayare kaliri si season dora go duyamawa. Biro along the chendudu natang ni ebon piatawari. Kanani rane, friendship, chichi yeni muri, love, nita diane, support, abi taupe muri, naga laipio season la ebon potawari. A go video go, BTS ne, ตัวผู้ซีเมนคังเวเรกอมนิพิเตบิทฮิตเอนเตอร์เทนเมนต์ซัพพอร์ตบางบิโอโทรไลด์ดาวาเอกานิบิโอเมริกันดอลลาร์นับแต่ยังมุ่งมีชาเกบิโอจ้าวหนีมาคลีชินชินนายจิมุปาบิโอยีลูกสาวโบด้วยยูนิเซฟกับตัวลูเรนอาบสิไปจ้าวหนีมาเจมพันมุปาบิโอยียูนิเซฟกับเลวเดลลงจอมุพิเตเฮสเตอร์แอนไวร์แลนเช่เชื่อเงินจ้าวจีอาพิเตชูสเรสเปตเชื่อเงินเลซาร์ดมุพิวาชูสซัพพอร์ต เช่นเช่นทั่วไปกุญยาชูสกายเนสเช่นเช่นนิดาเจน่ามูทาวาสุเรตรินสกาวมีมังทูปยาทาบิโรกูเย่เจน่ามูปยาโลตุมยาดเวียบเชิญเซียนนิลิตินิพันธีเปวาสุบิโรตุรุกาหลงโซบิโรพันธีเปวาสุบิโรตุรุกาจอทาวาเอเช่ ဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ
မေးတဲ့နာကျရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရပါရှင်အခုတပတ်နားဆင်ရမယ့်သူယုံကြည်ရအစီအစဉ်မှာတော့မနှင်းကျော်ဝေဖာကိုယုံကြည်တယ်လို့ဆိုတာပြောပြထားပါတယ်မမိုးဖြူစီစဉ်တင်ဆက်ပေးနေတာပါရှင်
မဘောမှာတမိုးထားတဲ့အရာတွေကတော့စစ်ချင်းမြစ်တာကိုကျင့်တရားနဲ့ဉာဏ်တရားတို့ပဲဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့စစ်ချင်းမြစ်တာရှိမှသာအမုံမပါတဲ့ဉာဏ်ဒီပါအချင်းချင်းတိခန့်နိုင်တယ်နားလည်နိုင်မှာပါ။အဲ့အမှသာဘဝဟာပို့ပြီးတော့တရားလာနေလို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ ဘဝတို့ထပ်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျမရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျမစဉ်းစားမိရတစ်ခုကတော့ကျမတို့ဖွဲ့စည်းမှာပေါ့နော်မိန်ကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမြို့သူပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျမယုံကြည်မိပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီမဲ့ဒီမိန်ကလေးအောက်ထင်းတ 也有的物理来没学的了，哎哟，当么他老师也有的呢，当他老师也超凡辈些，是一些的学的呢，就蛮厉害的。然后这么标准哪个咯？啊，青霞没去拜，比如青霞不话来去拜，他们没回家咯，不话没好拜。但那六年住啊，每当么路都快要砸了。哎哟，从这天子老师，这那里人家比你厉害。都把那都江湖路都快要砸了，是的，然后比如人家比多啊，有些证明你们线路啦，没好把握，反正来说，都都快要命了，是吧？都是只能看看木马，看看那些线路吧。哎哟，人家那边人家那边哦，人家比多对，我是用的嘛高吧，喏，我推荐的提前的线路是不是？然后嘞，都也安排的比最难的是不是？都也把娃娃去那看看，比我原来当奶奶路嘛用起来。然后到库斯马要进哪个？用些动画思路学，马路米家里来台动画播喏，收养回来你拉闸哈，学的接单那接单的，你还拉闸也给他吧。库斯马路，马路起码新年回来你拉闸，学俺不单的你还问回来，我们西家吧。哎呦， ตัวนี้มาวันนี้เนี่ยเจ้าพี่ชาติชาติสามหมู่เจ้าเราไม่สุดด้วยใช่ไหมตัวอย่างวันนี้เนี่ยบ้านที่หาเลยจ้างเดียร์ที่เนี่ยไปจ้างมือเนี่ยเจ้าวันนี้จะหายหมดสุราฮะตัวอย่างวันนี้ฮะลงเราแต่หนีทาร์เลยเชียวว่าเนี่ยเดี๋ยวตัวอย่างวันนี้เนี่ยต้องเต้นให้เราโลดออกมาตัวอย่างหนีทาร์ฮะวันนี้เนี่ยหนีทาร์ฮะเอ็งจะลงวันไหนหนีทาร์ไม่ใช่เอาเออเอ็งเช่นยืนตรงนี้ยืนแต่หนีทาร์เลยอาจจะอยากเพียงเช่นเดียร์เนี่ยอยากจ
ဒီကတော့ဒီမေးထိုင်းပြနေရာတွေကိုကြည့်ကြည့်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်မှာနေမှာရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါနော်ကျွန်တော်ပြန်ဆက်ပေးပါမယ
်သူရန်ကြီးရအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဘောရှင်ဆက်မနက်ကဒီမိုကရေစီဟဲ့ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ၈ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုပ်ဆော်ခဲ့သူတွေကတော့ចောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ចောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့လူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလေရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းတရားဒီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးဖို့ထားမယ်ဆိုရင်တရားဒီလိုက်အစီအစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေ
။မနက်ဖြန်အင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထမှန်ဖိတ်ခေါ်ပါရစေ။အင်္ဂါနေ့မနက်ခင်းမနက်6နာရီကနေ9နာရီထိစီစဉ်တွေကိုတော့လှိုင်းတိုမီတာ24-40-51လှိုက်လက်မီတာ190တို့ကနေနားဆင်နိုင်ပါရစေ။အခုတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်ထောင်စုအတွင်းကမြို့နှမြို့မှာမတူညီတဲ့တနသမား2ဦးရဲ့ပြစ်ခတ်မှုကြောင့်လူပေါင်း29ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရသွားပြီးခဲ့တဲ့နောက်မုံတရားဟာတိုင်းပြည်အတွင်းမှာနေရာမရှိကြောင်းနဲ့ဒီပြစ်ခတ်မှုတွေဟာစိုက်ပိုင်းဆိုင်ရာချို့ယွင်းချက်ကြောင့်ဖြစ်ပြီးတနတ်တီကြောင့်မဟုတ်ကြောင်းသမ္မတ Trump ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်မှာအခုလိုလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံနေရတဲ့ဖြစ်ရဟာလူမျိုးရေးဆန်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်ပိုဆိုးလာတာဖြစ်တဲ့အပြင်အပြစ်နဲ့စစ်ဖက်သုံးတနတ်တီကိုအလွဲတကူဝယ်ယူခွင့်ရနေပြီးဒီလိုတပ်ဖြတ်မှုတွေမှာအသုံးပြုနေတဲ့အတွက်ဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုနေတဲ့ကိစ္စကိုတော့သမ္မတကထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းပါရှန်ပင်လယ်ဂွေ့မှာပြပယူနိုက်တက်တမော်ဒဇင်းနဲ့ဝန်ထမ်း9ဦးတို့ကိုဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင်အီနာသတင်းဌာနကတင်းငွေနဲ့နေမှာကြေညာခဲ့ပါတယ်။ဟောင်ကောင်ကျွန်းမှာဒီကနေ့အထူးသဖြင့်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသွားဖို့ခက်ခဲဖြစ်ခဲ့ပြီးလေရင်ခီးစဉ်200လဲဖြစ်သိမ်းလဲရပါတယ်။ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအင်မတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကကြော်ရနော့ကွန်ပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်လက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့တပတ်ပေါင်းချင်းစောင့်ကြည့်နေနိုင်ငံကအဖွဲ့ကြီးကကြိုးစားလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့ရေးမှုတွေလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။ဒီအစီရင်ခံစာကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဒီကနေ့သတင်းသာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။
အနေနဲ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးသွားတာဖြစ်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဆူပါ LDF ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစဆုံးကိုအသံလွှင့်ခြင်းပြီးပြီးချင်းည10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ16-19-41တို့ကနေနားဆင်နိုင်ပါတယ်။ဗီရီသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.